ဘင်္ဂလားပြည်နယ်အောက်ကဝင်ရောက်လာတဲ့ Cyclone Mondai Maratha ဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတဲ့နောက်မှာတော့အားပျော်သွားပြီဖြစ်တဲ့အတွက်အစိမ်းရောင်အဆင့်ကိုတက်မှတ်လိုက်ပြီဖြစ်ပါတယ်။ Mondai တိုက်ခတ်သွားတဲ့ရခိုင်ပြည်နယ်နဲ့အေရဝတီတိုင်းကမြို့နယ်တွေအတွက် Maratha Mondai အလုံးကူညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင် Mondai တင်ပြည်သူတွေအတွက်ရခိုင်လူမှုအဖွဲ့တွေကလည်းတွားရောက်ကူညီဖို့ပြင်ဆင်နေကြပါတယ်။အသေးစိတ်ကိုမဆူမုံကပြောပြပေးပါလိမ့်မယ်။
ဧပြီလ18ရက်နေ့မြန်မာစံတော်ချိန်မနက်10:00နာရီခွဲကမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရဘင်္ဂလားပြည်လေကဖြစ်တည်လာတဲ့ Cyclone Mondai Maratha ဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးတော့လေပြင်းနဲ့ရေဝန်အပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်ဆင့်တက်မှတ်လိုက်ပြီးမုန်တိုင်းနဲ့ပတ်သက်လို့နောက်ဆုံးထုတ်ပြန်ပေးတဲ့သတင်းဖြစ်တဲ့ဆိုတာကိုမိုးဇလားကထုတ်ပြန်ထားပါတယ်။မနေ့ညနေပိုင်းကနေစလို့ဒီကနေ့အထိ Cyclone Mondai တိုက်ခတ်သွားတဲ့အချိန်တွေအဓိကထိခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အေရဝတီတိုင်းမကွေးတိုင်းအပြင်မိုးလေပြင်းထန်ခဲ့တဲ့တခြားတိုင်းဒေသကြီးပြည်နယ်တွေအတွက်မုန်တိုင်းအလွန်ကူညီကယ်ဆယ်ရေးနဲ့ပျက်စီးသွားတဲ့လူနေအိမ်တွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နေကြပြီဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ချိန်နဲ့အမျှပေါ့နော်။ဂိုလီဝသတရင်နဲ့ကျွန်တော်ရဲ့ဝန်ကြီးဌာနမှာရှိတဲ့ Emergency Operation Center EOC မှာလည်းဒီလိုမျိုးမုန်တိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေစတဲ့ပို့ခဲ့တယ်။မုန်တိုင်းအဖြစ်ဘလို့အာရော့သွားပြီးဝင်ရောက်ပြီးတော့ဘာဖြစ်နေပြီဘယ်နေရာမှာဒေတာညုံဘလောက်ရှိတယ်။အဲ့တော့ကျွန်တော်ဘာကြီးအချက်ရှိရဲဒါမျိုးကြီးကျွန်တော်ခုမနေ့တည်းပဲကျွန်တော်သတင်းဖြန့်ချီပိုင်းလုပ်ခဲ့ပြည်သူတွေနဲ့ပတ်သက်လို့ကတော့ဖြစ်သွားပြီးရပြည်သူတွေကျွန်တော်ကကယ်ဆယ်ဖို့အတွက်ငွေရကျွန်တော်ကအဆင်ပြေဖြစ်နေပြီဆိုတော့အကြီးကတော့ရခိုင်ဘက်မှာပဲဖြစ်များတာပေါ့နော်ကျွန်တော်ကတော့ ERV မှာဖြစ်တယ်ပေါ့နော် ERV တိုင်းမှာဖြစ်တယ်အငင်းငယ်ပေါ့အဲ့ဒါဖြစ်တယ်နောက်ပြီးတော့ဒီမကွေးတိုင်းမှာအငင်းငယ်ဖြစ်တယ်မကွေးတိုင်းမှာဖြစ်တာကတော့ကံပြားဆံများကိုသွားတဲ့လမ်းမှာရာကြီးလမ်းလွဲတရားလေးပေါ့အဲ့ဒါကတော့ဆောက်လေဝန်ကြီးဌာနအခုပြင်ဆင်နေပြီ AR မှာဖြစ်တာနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆောင်ရွက်နေပြီပေါ့နော်။နောက်ဆောက်ပတ်တဲ့ဟာတွေကိုလည်းအခုစနေပါပြီကျွန်တော်တို့
။ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်ဖြူမြို့နယ်၊မန်အောင်မြို့နယ်၊ရန်ပြဲမြို့နယ်၊တန်ရွဲမြို့နယ်နဲ့တောင်ကုန်းမြို့နယ်တွေမှာထိခိုက်မှုများခဲ့တယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမုံတိုင်းတိုက်ခတ်ခံလိုက်ရတဲ့မုံတိုင်းထံသစ်ဒေသခံပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုအ мян ဆုံးကူညီနိုင်ရေးအတွက်လည်းရခိုင်လူမှုအဖွဲ့အစည်းတွေဘက်ကပြင်ဆင်ဆောင်ရွက်နေကြတယ်လို့ရခိုင်ပြည်နယ်မြောက်ဦးမြို့ကလူမှုအဖွဲ့အစည်းဆောင်ရွက်နေတဲ့ဦးဝင်းလှိုင်ကပြောပြပါတယ်
ကျွန်တော်တို့ဒေသတွေမှာကဒီရေနဲ့စွန့်တူရှိတယ်ဆိုတာမှန်တယ်ဒါကလူတွေကတော့ဆင်းရဲတော့သူတို့မှအခက်ဆင်းရဲတဲ့လူတွေကအဓိကခံရတယ်အော်သူတို့တွေကအကူအညီပေးလို့ရအောင်ဆိုကျွန်တော်တို့လူမှုဖွင့်ဆင်တဲ့ဆက်တူပြီးတော့ဘယ်လိုလုပ်ပေးရမလဲဆိုတာကိုကျွန်တော်တို့ဆက်တင်နေပါတယ်အတိအကျတော့မတိအားဘူးဒီကူဒါမှအတိအကျတော့သူတို့တွေမှာစားရဲတောင်းရဲကတော့အဓိကဖြစ်လာလိမ့်မယ်ပြီးရင်နေထိုင်ရေးနေထိုင်ရေးတွေကအဓိကသူတို့တောက်ချောက်တာကတော့ကောင်းဆုံးဖြစ်လိမ့်မယ်ပထမဆုံးကျွန်တော်တို့ကြွရတယ်အဓိကစားရဲတောင်းရဲကိုချေချာခံပြီးတော့ကြွရတယ်ကျွန်တော်တို့ပြီးလို့ရှိရင်အဲ့ဒီဘက်မှာလွယ်တာတွေကိုကျွန်တော်တို့အပ်ပြီးရအောင်အိတ်တော့နှုတ်ဆိုတယ်လွယ်တာတွေကိုအကူအညီပေးရတယ်မြောက်ပါ
ဆိုင်ကလုံးမာရတာဖြတ်တန်းနိုင်ခြင်းရှိတဲ့ကာလတွေအတွင်းကန်နီကန်ဝေးငါးဖန်းရေရင်နေနဲ့ခရီးသည်တင်လှေတွေငါးဖန်းလှေတွေဟာမုန်တိုင်းရှောင်ပြီးတော့လှိုင်းလေခိုလုံမှုတတ်မှတ်ထားတဲ့လှိုင်းလေခိုလုံစိတ်တွေရှိတဲ့နေရာကိုသတိပေးချက်တွေကိုလိုက်နာပြီးလာရောက်စိုက်ကပ်ထားကြတယ်လို့သိရပါတယ်ဒီတစ်ချိန်မုန်တိုင်းတိုက်ခတ်ချိန်မှာတော့ပြည်သူအများကမုန်တိုင်းသတိပေးကြညာချက်တွေအထုတ်ပြန်ချက်တွေအပေါ်လိုက်နာမှုအားကောင်းခဲ့တဲ့အတွက်သစ်ပင်ကြိုးကြတာနဲ့ဓာတ်လိုက်လို့သေဆုံးသူအနည်းဆုံး၄ဦးရှိခဲ့ပေမဲ့မုန်တိုင်းကြောင့်အသေးအပြောက်နည်းခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားဝန်ကြီးကပြောပါတယ်
။သတင်းရတယ်လည်းကျွန်တော်စနေပြီ။တချို့လူတွေဆုံးမှုရှိတဲ့ဟာအေယာဝတီမှာတက်လက်ပြီးတော့နှစ်ယောက်သေးတယ်။နောက်ပြီးတော့တစ်ပင်ပြီးလို့နှစ်ယောက်သေးတယ်ပေါ့နော်။ဒါမျိုးတွေရှိတယ်။ဒါတွေအတွက်ကိုလည်းထောက်ပံ့မှုအတွက်ကိုကျွန်တော်ဆောင်ရွက်နေတယ်။အိမ်မျိုးလည်းတစ်လုံးချင်းကိုဘလောက်ဆောင်မှုတတ်မှတ်ထားတာရှိတော့ထောက်ပံ့မှုတွေအခုလုပ်နေပြီပေါ့နော်။ဒီစင်းတွေကတော့ဒီညနေလောက်ဆိုရင်တော့အကုန်ထွက်လာမယ်။ပြည်သူဆုံးမှုစင်းကတော့ထွက်နေပြီ။ပြောလိုက်ရင်တော့ရခိုင်ကတော့အများဆုံးပေါ့နော်။၅မြို့နယ်မှာဖြစ်တယ်။တိန်း389တိန်းလောက်ပျက်စီးရအောင်ပြောတာနော်။ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းလက်ဆိုင်တိုင်းဆိုင်ရောရခိုင်ကနေစုရခွဲနဲ့ကျွန်တော်နဲ့ပူးပေါင်းပြီးတော့ထောက်ပံ့တာကြီးစပြီးတော့
မုံတိုင်းတန်ကြောင့်ဂေါရင်ဂျီကျွန်းအပြန်လမ်းပိတ်တာမျိုးလိုမြေကျော်နာကားလမ်းတွေရေကျော်တာတရားပြက်စီးတာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းအ мян ဆုံးလမ်းမဆက်သွယ်ရေးကောင်းအောင်ပို့ဆောင်ဆက်သွယ်ရေးနဲ့နယ်မြေကန်တာဝန်ရှိသူတွေဘက်ကအရေးတကြီးလှုံ့ဆော်ပေးနေကြတယ်လို့လူကယ်ပြန်ကပြောပါတယ်။ဒါအပြင်စကိုင်းမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာလည်းစစ်တပ်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးတွေလူမှုဖွဲ့စည်းတွေနဲ့ကယ်ဆယ်ရေးဖွဲ့ဝင်တွေဘက်ကမုံတိုင်းအလွန်ပျက်စီးဆုံးရှုံးမှုတွေနဲ့လမ်းပိတ်ဆို့တာတွေတစ်ပင်ပြိုလဲတာတစ်ကိုင်းကျကြတာတွေကိုအ мян ဆုံးရှင်းလင်းဆောင်ရွက်ပေးနေကြတယ်လို့လည်းသိရပါပါတယ်ရှင်။